idiom ba english american sa gan ta ma ti de lo de ba ya de hit ko chi kan ne idiom a thon ri ko tin pya pi ma mo patma u so
hit the nail on the head
ko tin pya pi ma phit par de sa lung paung ga hit hit ga ti da the nail the nail ga ta mo o n on ga po ma the head ga te nail head ga ro ta mo te phit par de sa ga zu de ku lo ye dai yai de be ga ro တမိုထိတ်ပေါ်ကိုတိုက်ရိုက်ထိတာထုမိတာဖြစ်ပါတယ်။တန်ရိုက်ရမှာတမိုထိတ်ကိုထိနိုင်ဖို့ကအရေးကြီးတဲ့အတိုင်းဒီသုံးရည် idiom ဆိုတဲ့သဘောအထိပယ်ကကိစ္စတစ်ခုခုနဲ့ပတ်သက်လို့ကြက်ကြက်ထိထိမိမိပြောနိုင်ဆိုနိုင်လုပ်နိုင်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ပြောရင်လို့ရင်းတူရှင်းပြောနိုင်သလိုအဝင်ခွင်ကျပြောနိုင်သလိုထိထိမိမိပြောနိုင်တာနဲ့ဆင်တူတယ်လို့ဆိုရမှာပါ။တနည်းအားဖြင့်ဘန်စကားရတော့တက်ချီပဲဟေးလို့ပြောတာနဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ဂျော့ဂျ်ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
He hit the nail on the head when he said action should be taken against corruption
အခရီလိုက်စားမှုပေါ်အေးအေးယူနိုင်မှုလိုအပ်တယ်ဆိုတဲ့သူ့ရဲ့ပြောဆိုချက်ဟာတိတ်ထိမိပြီးအဝင်ခွင်ကျဖြစ်လာတယ်လေလို့ထိပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
He hit the nail on the head when he said action should be taken against corruption
ခုဆက်လက်တင်ပြပေးမှာကတော့
hit the sack
ဖြစ်ပါတယ်ဆာလုံးပေါင်းက HIT hit ကထိတာရိုက်တာလို့တမန်အဖြစ်အဓိပ္ပာယ်ရပေမဲ့ဒီနေရာမှာလှည့်အိတ်တာကိုဆိုလိုတာဖြစ်ပါတယ် the sack the sack ကကျမတို့မြန်မာမှာဆန်ထဲတဲ့ဂုံဒီအိတ်လို့အကြီးမျိုးနဲ့တူတယ်လို့ဒေဗေရပြီးစကစွတ်တစ်ခုလုံးရဲ့ဓာတ်ရိုက်ဒေဗေကတော့အကြီးပေါ်မှာလှဲအိတ်ချလိုက်တာပေါ့ဒီတုန်းကတော့ရှေးတုန်းကဂုံအိတ်တွေဆန်အိတ်တွေစသဖြင့်တူလန်ထားတဲ့ဂိုဒေါင်တွေဇပကြီးတွေမှာလေသမားတွေအလုပ်သမားတွေမောလို့လှဲအိတ်ချတဲ့ဒလိကန်တွေဆင်းသက်လာတယ်လို့ဆိုပါတယ်ခုခေတ်မှာတော့အိရတဲ့တန်းဝင်အိတ်တော်မယ်ဆိုရင်ဒီအတုံးကိုရည်ညွှန်းတုံးပါတယ်ဒီအတုံးဟာဘန်းစကားဆန်တဲ့အတွက်ကြောင့်ကို့ရွယ်တူချင်းကို့ခင်မင်သူချင်းကြပဲသုံးဖို့တင့်တော်တယ်လို့ဆိုရမှာပါဒီ idiom အသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I'm so tired after working 12 hours straight I'm going to hit the sack
စနေနေ့တောက်လျှောက်လှုပ်လာတဲ့အတွက်ကျွန်တော်သိပ်ကိုပင်မနေပြီကျွန်တော်အိပ်ရတဲ့တန်းဝင်တော့မယ်ဗျာလို့ကြေပြရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I'm so tired after working 12 hours straightI'm going to hit the sack.
ခုနောက်ဆုံးတင်ပြပေးမှာကတော့
hit it off.
ဖြစ်ပါတယ်။စာလုံးပေါင်းက HIT hit ကဒီနေရာမှာ OFF off ဆိုတဲ့ဝိပ္ပနဲ့တွဲပြီး hit off ကထိတာရိုက်တာဖြစ်ပြီး IT it ကတခုခုကိုရည်ညွှန်းတဲ့ရည်နံစာဆိုတော့စုစုထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့တခုခုနဲ့သွားပြီးတော့ထိလိုက်တာပေါ့။အဲ့ဒီ hit it off idiom အဓိပ္ပာယ်နောက်မှာလူတူတယောက်လို့အဓိပ္ပာယ်ရတဲ့ someone နဲ့တွဲသုံးလို့ရှိပါတယ်။ Hit it off with someone ကိုပြောနိုင်ပါတယ်။ idiom အဓိပ္ပာယ်ကတော့တစ်စိမ့်နှစ်ဦးဆိုရင်လေမြင်မြင်ချင်းတိတိချင်းခင်မင်သွားကြတာကိုဆိုလိုပါတယ်။ကျမတို့မြန်မာဘန်းစကားလူငယ်တွေကြားပြောတာကြတော့အချင်းချင်းကြည်သွားကြတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ John was so glad that his parents and his girlfriend hit it off
John nga tu mi ba dwe ne tu kaung ma le te ni te myan ni da ko twi do tait ko pyo ni le ye lo thei be ya ba de George ko pi de u ma ko naw ta khaw le la chi cha ya aw ba
John was so glad that his parents and his girlfriend hit it off
Di thin ba hit ko chi khan bi tin pya ke de idiom a thon ni ga ro
hit the nail on the head hit the sack hit it off
တို့ဖြစ်ကြပါတယ်နောက်တင်ပါခုလိုချင်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်